မြန်မာနိုင်ငံမှာစစ်ကောင်စီကကျူးလွန်နေတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်တဲ့လူထုကြမ်းတာဝယ်တစ်ခုကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာမြန်မာအရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေနဲ့တပ်ဖြတ်ပညာရှင်တွေကမနေ့ဩဂတ်30ရက်ဗိုလ်ဒူးနေ့မှာပူးပေါင်းကျင်းပခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ဗတ်ပေါင်းစုံကအကြက်တဲတွေနဲ့ပတ်သက်လို့အာဆီယံကပြန်သုံးသပ်တာမှာအထောက်အကူဖြစ်စေဖို့နဲ့မိဘအစိုးရတွေကြားဆွမ်းဆောင်ရေးအားကောင်းလာစေဖို့အခုလိုဆွေးနွေးရတာလို့ပွဲစီစဉ်သူတွေကဆိုပါတယ်။ရှန်ကောင်ကပေးပို့လာတဲ့တဲ့ရင်ကိုကိုညာဝေးအောင်ပြပြပေးပါအောင်ခင်ဗျာ
။မြန်မာနိုင်ငံမှာအထူးသဖြင့်ချင်းမကွေးစကိုင်းကချင်ဂရင်းနီနဲ့ကရင်ပြည်နယ်မှာဖြစ်ပေါ်နေတဲ့စစ်ကောင်စီရဲ့ရာဇဝတ်မှုတွေနဲ့ပတ်သက်တဲ့ကြားနာသုံးသပ်ပွဲတရက်ကိုရှေ့ပြေးသံအဖွဲ့ Progressive Voice နဲ့အာဆီယံနိုင်ငံတွေကတပ်သိပညာရှင်တွေကူးပေါင်းပြီးဗိုလ်ဒူးနေ့မှာကျင်းပခဲ့တာပါ။ဒီပွဲမှာစစ်ကောင်စီရဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတွေကနေလွမြောက်လာသူတွေကိုယ်တိုင်စစ်ကြောရေးစခန်းမှာနှိမ့်ဆက်ခံရသူတွေရဲ့ဖွင့်အားချက်တွေကိုအရင်ဦးဆုံးကြားနာခဲ့ပြီးဆွေးနွေးဝတ်တက်လာတဲ့ပညာရှင်တွေကဆွေးနွေးအဖြေရှာခဲ့ကြပါတယ်။စစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုအတွင်းကလေးငယ်အများအပြားသေဆုံးခဲ့ရတဲ့သခိုင်းတိုင်းတပင်းမြို့နယ်လက်ရက်ကုန်းကျေးပါစာတင်ကြောင်းအခင်းဖြစ်ပွားစဉ်ကအသက်မသေးပဲကြံရည်သူအမျိုးသမီးတို့ရဲ့အင်တာဗျူးရုပ်သံကိုလည်းဒီပွဲမှာပြသခဲ့ပါတယ်။
ကျမအမူဒါတန်းចောင်းဆောင်ပကကလေးလေးတွေကိုလှမ်းချလိုက်တော့じゃတော့ကလေးလေးတွေကထွက်လာကြတယ်တချို့ဆိုရင်ခြေအောင်လေးကလည်းဖွာလို့ဘာမှကိုမရှိတော့တဲ့ဟာလေးတွေကအဲ့ရှိတဲ့ခြေအောင်တစ်ဖက်ကလေးကိုအားပြုပြီးထွက်လာတယ်တချို့ကဆိုလည်းမျက်လုံးတွေကလည်းသွေးလေးနဲ့တချို့ဆိုလည်းအကုန်လုံးတကိုယ်လုံးသွေးလေးနဲ့ကျမသမီးကြီးလေးနဲ့သားအငယ်လေးကိုအရင်တွေ့တယ်တွေ့ရောじゃတော့သမီးလေးကိုမှလည်းကျမသမီးကိုမှသွေးတွေကတကိုယ်လုံးကျွဲလို့သမီးတို့ဘာခိုင်းမိရလဲဘုံသမီးခိုင်းမိရလားဆိုမိမိသမီးဘာမှမခိုင်းမိဘူးတဲ့သမီးရဲ့ငယ်ချင်းညီမလေးတဲ့ဗိုက်ကြီးပွင့်ပြီးတော့တင်းနေတယ်မိမိတဲ့နောက်ပြီးတော့ကြတော့တဲ့သမီးငယ်ချင်းကလည်းတဲ့လက်တီချီပြက်ပြီးတော့တဲ့ကြည့်လို့မရတော့ဘူးမိမိတဲ့နောက်တစ်ယောက်တော့တဲ့သမီးမြင်ခဲ့တယ်တဲ့အဲ့အချိန်မှာသူတို့တခြားစစ်သားတွေကလည်းရွာတွေထဲမှာလက်ပတ်မွေးနောက်ရှားနေကြတယ
်ဒီဘက်ကိုတက်လာတဲ့အင်ဒိုနီးရှားလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ဒီဘူအဒလီနာကမ္မကမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတာတွေဟာအလွန်စိတ်မကောင်းစရာဖြစ်ရတဲ့ဖြစ်ပြီးလက်တွေ့ခံစားကြရတဲ့ကိုက်ကန်ရှင်တွေရဲ့အခုလိုအတန်တွေကဒီဖြစ်ရတဲ့နဲ့ပတ်သက်ပြီးသတိပေးနေတာဖြစ်ကြောင်းပြောပါတယ်။ဒါ့အပြင်အာဆီယံဟာဒေသရင်းကပဋိပက္ခတွေကိုတုံ့ပြန်ရမှာအတွေ့အကြုံတွေစွမ်းဆောင်ရည်တွေဝေကြေးဖူလုံမှုရှိပေမဲ့ဖြေရှင်းဖို့မူပေါင်းမရှိဘူးလို့သက်ကပြန်ကနေတဆင့်ဝေဖန်ပါတယ်
။ဟိုဒါကြောင့်အာဆီယံအနေနဲ့ဆုံးဖြတ်ရမှာငါတို့ဘာလုပ်တော့မလဲပေါ့နော်။ကိုယ့်ရဲ့အဖွဲ့ဝင်နိုင်ငံတိုင်းကအာဆီယံကိုကိုယ်စားပြုတဲ့နိုင်ငံတိုင်းကမြန်မာလူထုကိုကိုယ်စားပြုတဲ့အစိုးရကကိုယ့်လိုကိုယ်ပြန်တတ်နေတဲ့အနေအထားမျိုးမှာကျမတို့ဘယ်လိုလုပ်ရမလဲ။တတ်ရင်တတ်တာမဟုတ်ဘူး။တရားမဝင်တဲ့အဖွဲ့စည်းပုံတွေနဲ့မကိုက်ညီတဲ့စစ်အာဏာရှင်မျိုးဖြစ်နေတဲ့အခါမှာဘယ်လိုလုပ်မလဲပေါ့နော်။အချက်ခံချက်စမရမှာအာဆီယံအနေနဲ့ဒီမဲကလေးကိုဖြေရေးသလားဆိုတဲ့ဟာမျိုးကိုဟိုစင်ခေါ်ရမှာဖြစ်တယ်။ကျမတို့လူသားချင်းစာတော်ထထအရေးကိုနိုင်ငံရေးကစားကွက်အနေနဲ့ဆက်ပြီးစဉ်းစားနေတယ်လို့ဖြစ်နေတယ်ပေါ့နော်။
ချီလာလောင်ဦးတက္ကသိုလ်နိုင်ငံရေးသိပ္ပံဌာနကဒေါက်တာတီတီနန်ကတော့မြန်မာပြည်မှာအာဏာသိမ်းမှုမဖြစ်ခင်အာဆီယံနိုင်ငံတွေကြားသဘောထားတွေကွဲလွဲတာမျိုးရှိပဲစီစီလုံးလုံးနဲ့အားကောင်းနေတာမြင်ခဲ့ရကြောင်းအခုတော့မြန်မာအရေးကိစ္စအပြင်အမေရိကန်တရုတ်အားပြန်မှုကြားမှာအာဆီယံလည်းအားနည်းလာပြီးမြန်မာအရေးပြစ်ပယ်ထားသလိုဖြစ်နေတယ်လို့ဘာသာပြန်ကနေတဆင့်ပြောကြပါတယ်
ကျော်တာအာဆီယံကိုတော့မြန်မာနဲ့ပတ်သက်လာမယ်ဆိုရင်တော့အားကိုလို့မရဘူးဖြစ်နေတယ်။ဥပမာဆိုအမေရိကန်ကအာဆီယံဟာဆိုလို့ရှိရင်တချို့သောကျောင်းစာတွေမှာဆိုလို့ရှိရင်တော့ကာကွယ်ပေးနိုင်လဲဘူးလို့ပြောရတယ်။ဥပမာဒီမှာဘုံလက်ရှိပေါ့နော်စကောက်စီနဲ့ပတ်သက်ဖြစ်စေဘူးထိုင်းနိုင်ငံမှာလည်းအခုလက်ရှိကအစိုးရတည်နေရှိလာမယ်ပုံမှာဆိုလို့ရှိရင်လည်းအားမေပြောတော့မစ္စတာပတိဘာလို့တွားနေခဲ့တယ်ဒီခါကျအာဆီယံလှုပ်ခဲ့တဲ့ပုံစံမျိုးတွေ consensus နဲ့အားလုံးသဘောတူကြပဲရှိရမယ်တော့တွားနေပြီးတဲ့ခါမှာထုံးနှိမ့်ဆက်ချက်ပုံစံနဲ့တော့ဝင်ရောက်ဆုံးဖတ်မှုမလုပ်ရေးဆိုတာတွေကအဆင်မပြေတော့ပါဘူး
ဒါမင်းနဲ့မှာအာဆီယံဥက္ကဋ္ဌတာဝန်ကိုလာအိုကယူမှာဖြစ်တဲ့အတွက်မြန်မာအရေးအတွက်သိမျှော်လင့်ချက်မထားနိုင်ပေမဲ့အာဆီယံရဲ့မြန်မာအရေးပုံသဘောတူညီချက်၅ခုဟာအခုချိန်ထိတော့စံသဘောမျိုးရှိနေသေးတဲ့အပြင်ဒီ၅ချက်ကိုစစ်ကောင်းဆောင်ဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်ကိုယ်တိုင်သဘောတူညီခဲ့တာဖြစ်တဲ့အတွက်အာဆီယံ၁၀နိုင်ငံတည်းကနိုင်ငံကြီး၅ခုလောက်ကသာဖီအားတွေပေးသွားမယ်ဆိုရင်တစ်ခုခုဖြစ်လာနိုင်ရည်ရှိတယ်လို့လည်းပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့နောက်ဆုံးထုတ်ပြန်ချက်ထဲမှာတော့မြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံကိုရှေ့တန်းတင်ထားပေမဲ့အများစုကတော့အာဆီယံအပေါ်ယုံကြည်မှုလျော့ကျနေတာပါမြန်မာနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတချို့မှာနိုင်ငံရေးစိတ်ဆန္ဒမရှိကြတဲ့အပြင်ဘုံသဘောတူညီချက်၅ချက်ကလည်းတကယ့်ကိုအနေဆုံးအခြေခံသာသာလောက်ပဲဖြစ်နေပြီးဒီဘုံသဘောတူညီချက်၅ချက်ကိုကြော်ပြီးကြည့်ဖို့လိုကြောင်း ချင်းလူခွင့်ရေးအဖွဲ့ကစလိုက်ဇာဟုကပြောပါတယ်အာဆီယံဥက္ကရာအင်ဒိုနီးရှားအပေါ်ညှိုးလင်းချက်တွေထားခဲ့ပေမဲ့သက်တမ်းကုန်ကန်ဒီအထိဘာမှဖြစ်မလာသေးဘူးလို့လည်းထောက်ပြပါတယ်မြန်မာပြည်ထဲမှာရာဇဝတ်မှုတွေနေ့စဉ်ဖြစ်ပျက်နေတာကြောင့်ဒါကိုသာမန်ဖြစ်ရုပ်ဖြစ်စဉ်လို့လူတို့ကမြင်လာမယ်ဆိုရင်တကယ့်ကိုအန္တရာယ်များတယ်လို့လည်းဒီပွဲမှာဆွေးနွေးသွားကြပါတယ်သတင်းဌာနတွေနဲ့ Data for မြန်မာရဲ့အချက်လက်တွေအရအခုချိန်ထိဆိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုပေါင်း 1,400 ကျော်ရှိပြီးဦးအိမ်ပေါင်း 9,000 ကျော်မိရှုဖျက်ဆီးခံခဲ့ရပါတယ်။နိုင်ငံရေးအကြီးအကဲအကူအညီဆောက်ရှောက်ရေးအသင်း AAPP ရဲ့ဩဂုတ်လ29ရက်နေ့စာရင်းအရစစ်ကောင်စီကြောက်သေဆုံးခဲ့ရသူ 4,000 ကျော်ရှိပြီး 2,400 ကျော်ဖမ်းဆီးခံခဲ့ရပါတယ်။ဥရောပကလူသားချင်းစာနာထောက်ထားရေးဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကတော့လူပေါင်း 1.6 သန်းဟာဦးအိမ်စွန့်ခွာထွက်ပြေးနေရတယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။